ရခိုင်ပြည်နယ်ကအရေးပေါ်အခြေအနေတွေကြောင့်ကုလသမဂ္ဂအတူရွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် VJ နမ်ဘီယာရဲ့မြန်မာနိုင်ငံခီးစဉ်တွေမှာအပြောင်းလဲတွေဖြစ်ခဲ့ပါတယ်။လိုင်ဇာမျိုးကိုတွားရောက်ပြီးတော့ကချင်လွတ်လပ်ရေးဖွဲ့ KIU ကဗဟိုကော်မတီဝင်တွေနဲ့တွေ့ဆုံမဲ့အစီအစဉ်ကိုဟိုဖျက်သိမ်းလိုက်တယ်လို့ဒီကချင်ငင်းကြံရေးအကျိုးဆောင်တဦးက VOE ကိုပြောပါတယ်။ VOE မြန်မာပိုင်းရဲ့တင်ဒင်းတော့ကိုမိုးစောကအကြောင်းစုံကိုပြောပြမှာပါရှင်။
ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံဘီယာဟာဒီလ29ရက်နေ့မှာကချင်ပြည်နယ်ကကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်ကိုတွားရောက်ဖို့အတွက်20ရက်နေ့ကတည်းက KIO ရဲ့လုပ်ငန်းညှိနှိုင်းအဖွဲ့ Technical Advisory Team ကိုကြောင်းကြားထားခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီကနေ့မှာတော့ဒီအစီအစဉ်ကိုဖျက်သိမ်းလိုက်တယ်လို့ PCG ကကချင်ငင်းကြမ်းရေးအကျိုးဆောင်အဖွဲ့ကဦးအင်ရှန်ဆန်အောင်ကအခုလိုပြောပါတယ်
နကောတော့ဒီနေ့ရောက်မယ်ပြောတော့ပဲဒါမဲ့အခုမတော်ဖြစ်တော့ဘူးလို့သိရပါတယ်ခင်ဗျာရခိုင်ဘက်ကိုတော့မှန်တခြားတော့ခီးစဉ်ကအချင်းပြမှုလို့ပြောတယ
်ဒီတချိန်လိုက်စားကိုမတော်ရောက်နိုင်ပေမဲ့ KIO ခေါင်းဆောင်တချို့နဲ့တော့ထိုင်းနိုင်ငံမှာတွေ့ဆုံဖို့ရှိတယ်လို့လည်းပြောပါတယ
်အရင်အစီအစဉ်ကတော့ဒီမှာရောက်တာနဲ့ဒီက technical team နဲ့တွေ့ဒီနယ်ဆွေရနဲ့တွေ့ပြီးရင်သူကလိုက်စားကိုတော့မှန်မနေ့ကျန်ကိုလိုက်စားကိုတော့မှန်နေ့ချင်းပြမို့မနေ့စိုးစိုးကိုတော့ညနေကျန်လာမို့အဒီဗစ်ကန်ဒီလေတော့မှဒီကေအိုဘူကွန်တီဝန်လည်းတွေ့မယ်ဆိုပြသူတို့အဲ့လိုစစ်စင်ထားတယ်လို့သိရတယ်ဒါပေမဲ့ဟိုခီးစင်ကကြက်သွားတဲ့အတွက်ဒီတစ်ခေါက်အောင်တော့ချစ်တော့ဘူးအဲဒီစားကိုချင်းမိုင်မှာရှိတဲ့ဗိုလ်ချုပ်မော်ဒိုနဲ့တွေ့မယ်လို့ကျွန်တော်ပြောတမ်းကြပါတယ
်ဒီသတင်းနဲ့ပတ်သက်ပြီး KIO လုပ်ငန်းညှိနှိုင်းအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရပါဘူး VJ နံပီးယားဟာ2013ခုနှစ်ဩဂုတ်လကုန်ပိုင်းကလိုင်ဇာမျိုးကိုပထမဆုံးအကြိမ်တွားရောက်ခဲ့ဘူးပြီးအဲ့ဒီအချိန်ကတော့ KIO ဗဟိုကော်မတီနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့လိုင်ဇာမျိုးအနီးက JN စစ်ဆောင်စခန်းကိုလည်းတွားရောက်လေ့လာခဲ့ပါတယ်ဒီခီးစဉ်မှာမြစ်ကြီးနားနဲ့ဝိုင်းမော်မျိုးကစစ်ဆောင်စခန်းတွေကိုလည်းတွားရောက်ခဲ့တာဖြစ်ပါတယ် KIO နဲ့မြန်မာအစိုးရတပ်ဖွဲ့တွေကြတိုက်ပွဲတွေပြန်လည်စတင်ခဲ့တာဟာအခုဆိုရင်နှစ်နီးပါးရှိလာပြီဖြစ်ပြီးဒီကနေ့ထိလည်းတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။လာမယ့်လအတွင်းမှာတော့ KIO ပါဝင်ဖွဲ့စည်းထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုင်းနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT နဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာတပြည်လုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးဖို့အတွက်တွဲဆုံဆွေးနွေးဖို့ရှိနေပါတယ်။ဗီဂျီနမ်ဘီယာရဲ့ခီးစဉ်နဲ့ပတ်သက်ပြီးကချင်ပြည်နယ်အစိုးရအဖွဲ့ကိုဆက်သွယ်ရမှာတော့တစုံတရာအကြောင်းကြားလာတာမရှိသေးကြောင်းပြည်နယ်အစိုးရယုံကတာဝန်ရှိသူတဦးကပြောဆိုခဲ့တယ်လို့ရန်ကုန်အခြေစိုက်ကုလသမဂ္ဂယုံကိုဆက်သွယ်ရမှာလဲဖုန်းခေါ်ဆိုလို့မရခဲ့ပါဘူး